မြမဘုံ20မှာရုပ်ကောနံရောရှိတယ်မြမဘုံသည်15ဘုံရှိတယ်ရုပ်ကြီးတက်တက်ရှိတယ်မြမဘုံကဘုံရှိတယ်အဲ့တော့အဓိကကတော့ဟဲ့လားရုပ်ကြီးတက်တက်ရှိတယ်မြမဆိုလဲရုပ်ရှိတယ်ရုပ်ကောနံရောရှိတယ်မြမဆိုလဲရုပ်ရှိတယ်ဒါကြောင့်ရုပ်ဆိုတဲ့ဟာရှိတဲ့မြမာတို့သည်16ဘုံရှိတယ်ဒါကြောင့်ရုပ်ရှိသောမြမဘုံပေါင်းသည်16ဘုံရှိတဲ့အထဲမှာရုပ်တက်တက်ရှိတာကတဘုံရုပ်အပြင်နာမရှိတာသည်15ဘုံပေါင်းလိုက်လို့ရှိရင်ရုပ်ရှိတဲ့မြမဘုံပေါင်း16ဘုံကိုစာလို့ပြောရင်ရူပမြမဘုံလို့သုံးတယ်နော်ရုပ်ဆိုတဲ့ရူပရှိရာရုပ်ဆိုတော့ပါဠိလို့ပြောရင်ရူပရူပပါဠိဖြစ်လိုက်တော့ရုပ်ရုပ်ရှိသောမြမဘုံပေါင်းသည်ဘယ်လောက်ရှိလဲဆိုရင်16ဘုံအဲ့ဒီ16ဘုံမှာရုပ်အပြင်နာမရှိတာက15ဘုံရှိပြီးတော့ရုပ်ကြီးတက်တက်ရှိတာကနာမရှိပဲနဲ့ရုပ်ကြီးတက်တက်ရှိတာကဘုံပေါင်းလိုက်လို့ရှိရင်ရုပ်ရှိတဲ့မြမဘုံပေါင်းသည်16ဘုံရှိတယ်အဲ့ဒီ16ဘုံရှိတဲ့အထဲမှာတဲ့ဒီရူပ16ဘုံမှာရှိကြတဲ့ဒီရူပ16ဘုံရဲ့ဖွဲ့စည်းပုံကိုပြောပါဆိုရင်ပထမဇန်3ဘုံဒီတွဲတည်းရှိတယ်ပထမဇန်3ဘုံဒီမြမဘုံတွေရောက်တယ်ဆိုတာရိုးရိုးဒါနရိုးရိုးသီလကုသိုလ်တွေကြောင့်ရောက်ရတာမဟုတ်ဘူးရိုးရိုးတမထဘာဝနာကိုပွားများလို့ရှိရင်တမာတိဆိုတာရမယ်အဲ့ဒီတမာတိမှာဇန်အဆင့်ကိုရောက်တဲ့တမာတိရှိမယ်ဇန်အဆင့်ကိုရောက်တဲ့တမာတိရောက်တဲ့အထိဇန်ရတဲ့အထိတမထဘာဝနာပွားများနိုင်တဲ့ပုံကိုတို့သည်မြမဘုံကိုရောက်ကြတယ်เนาะဒါဓမ္မမိတ်ဆွေတို့နောက်ပိုင်းနေပြီးဒီမှာပထမဇင်နေနဲ့တွဲတင်လို့ရှိရင်ဒါတက်သွားလိမ့်မယ်เนาะအဲ့တော့လောလောဆယ်မှာရူပ16ဘုံရဲ့ဖွဲ့စည်းထားပုံမှာဇန်ကုတို့သည်ရူပဇန်ကုတို့ဘောင်းသည်5မျိုးရှိမယ်ပထမဇန်ကုတို့ရှိမယ်ဒုတိယဇန်ကုတို့ရှိမယ်တတိယဇံကုသိုလ်ရှိမယ်ရုဒ္ဓဇံကုသိုလ်ရှိမယ်ပြင်စမဇံကုသိုလ်ဆိုပြီးတော့ရူပဇံကုသိုလ်သည်5မျိုးရှိကြမယ်အဲ့ဒီမှာပထမဇံကုသိုလ်ရဲ့စွာအားကြောင့်ဘာဘုံတွေကိုရောက်ရလဲဆိုရင်ပထမဇံ3ဘုံကိုရောက်ကြရတယ်ဟုတ်ပြီနော်ဒုတိယဇံတတိယဇံဇံအဆင့်ဒီဒုတိယဇံလည်းဖြစ်နိုင်တယ်တတိယဇံလည်းဖြစ်နိုင်တယ်ဒုတိယဇံတတိယဇံကုသိုလ်ကြောင့်ဒုတိယဇံ3ဘုံကိုရောက်ကြရတယ်တတိယသရုတ်ထဇံကုသိုလ်ကြောင့်ဟလာဘာတွေကိုရောက်ကြလဲဆိုသရုတ်ထဇံကုသိုလ်တွေကြောင့်ဒီနေရာမှာပြင်စသရုတ်ထဇံဟလာသရုတ်ထဇံကုသိုလ်ကြောင့်တတိယဇံ3ဘုံကိုရောက်ကြမယ်ပြင်စမဇံကုသိုလ်ကြောင့်ပထမဇံဒုတိယဇံတတိယဇံဆို6ဘုံရှိသွားပြီ6ဘုံကိုဟလာ16တဲကနှုတ်ထလိုက်လို့ရှင်ဘလောက်ကြံမလဲဆိုရင်ခုနှစ်ဘုံကြံမယ်ပေါ့အဲ့ဒီကြံတဲ့ခုနှစ်ဘုံကိုသရုတ်ထဇံခုနှစ်ဘုံလို့သုံးကြဒါဘုံလေဒါကြောင့်ဒီရူပ16ဘုံဌာနတွေဒီဘာတွေကြောင့်ဖြစ်လဲဆိုရင်ဘယ်ပြီးသူကအင်ဂျင်နီယာကြီးတွေကမှကန်ထရိုက်ကြီးတွေကမှသွားတည်ဆောက်တာမဟုတ်မိမိတို့ပြုတ်လုတ်ခဲတဲ့ကုသိုလ်ကံစွမ်းအားတွေပေါ်မူတည်ပြီးတော့ဖြစ်နေကြအဲ့ဒီကုသိုလ်ကံစွမ်းအားတွေကလည်းရိုးရိုးတာမင်ညတမထဆိုတဲ့စိတ်ငြိမ်အောင်ပွားများတဲ့တမထဘာဝနာဆိုတဲ့ရိုးရိုးကုသိုလ်ကြောင့်မဟုတ်ဘဲနဲ့တမထဘာဝနာကိုပွားများတဲ့အခါအထွတ်အထိပ်ဆိုတဲ့ဇန်အဆင့်ကြီးရောက်အောင်ပွားများတယ်တမထဘာဝနာကုသိုလ်ကြောင့်ရူပဇန်ပုံတွေကိုရောက်ကြတယ်ဒါကြောင့်တမထဘာဝနာကိုပွားများတဲ့အခါမှာဇန်မှာနှစ်မျိုးရှိမယ်ရူပဇန်ရှိမယ်အရူပဇန်ရှိမယ်အခုဒီဟာကတမထဘာဝနာကိုပွားများတဲ့အခါမှာရူပဇန်ကုသိုလ်တွေရထားတဲ့အတွေ့ရူပ16ပုံရောက်တယ်လို့မြင်ရကာမကုသိုလ်ကံကြောင့်ကာမတုရိခုနှစ်ပုံရောက်မယ်ဟုတ်တလားဓမ္မမေရှင်ကာမကုသိုလ်အမာကုသိုလ်စိတ်၈ပါးကိုပြောတာစိတ်ပိုင်းတော့သင်ရတယ်ဟုတ်လားကာမကုသိုလ်စာကာမစိတ်54ပါးထဲမှာကုသိုလ်စိတ်ဒီ၈ပါးပဲရှိတယ်ဒါကိုမဟာကုသိုလ်လို့လည်းသုံးတယ်ကာမစိတ်ထဲမှာပါတဲ့ကုသိုလ်မို့လို့ကာမကုသိုလ်လို့လည်းသုံးတယ်မှတ်မိလားမသိဘူးစိတ်ပိုင်းမှာလေကာမစိတ်54ပါးထဲမှာအာကုသိုလ်စိတ်က12ပါးမရှိဘူးလားအာကုသိုလ်စိတ်12ပါးကြောင့်ကာမ17ဘုံထဲကအပယ်4ဘုံရောက်ကြရတယ်ဟုတ်တယ်နော်ကာမစိတ်54ထဲမှာအာကုသိုလ်က12ရှိမယ်ကုသိုလ်က8ရှိမယ်ဝိဘက်စိတ်က23ရှိမယ်ကရိယာစိတ်က12ပါးရှိတယ်ဟုတ်တယ်လားပေါင်းထည့်လိုက်ရင်ကာမစိတ်ပေါင်း54ဒါပထမစိတ်မှာအဲ့ဒီအပိုင်းကိုရောက်အောင်သင်သွားမှာပဲအဲ့တော့မြင်ထားဖို့ရံမှာကာမစိတ်54ပါးကိုအမျိုးအစားခွဲလိုက်တော့အာကုသိုလ်က12 ကုသိုလ်က10ဝိဘက်က23ကရိယာက17အတိဘယ်အနေနဲ့ပြောရင်အကုသိုလ်ကမကောင်းတဲ့စိတ်အပြည့်ရှိတဲ့စိတ်ကုသိုလ်ကကောင်းတဲ့စိတ်အပြည့်ကင်းသောစိတ်ဝိဘက်ဆိုတာကုသိုလ်အကုသိုလ်တို့ရဲ့အကျိုးကရိယာဆိုတာကကုသိုလ်အကုသိုလ်အကျိုးလည်းမဟုတ်ဘူးအကြောင်းလည်းမဟုတ်ပြုလုပ်ကာမြတ်ဘောဖရာယဟန္တာမှာဖြစ်တာကိုကရိယာလို့သုံးတယ်ဒါဆိုရင်ကာမစိတ်54ပါးသည်ဘယ်မှာဖြစ်တာလဲကာမစိတ်54ပါးကိုစိတ်ပိုင်းမှာသင်ရတယ်ကာမဘုံမှာအပြစ်များတဲ့အတွေ့အကြောင်းကာမဝေဒရာစိတ်လို့သုံးလားမသုံးလားကာမဘုံမှာများသောအဖြစ်ကျင်လည်တတ်ဖြစ်တတ်တာကိုလဲကာမဝေဒရာလို့သုံးတယ်ကာမဝေဒရာစိတ်ပေါင်း54ပါးမှာအာကုသိုလ်ဆိုတဲ့12ပါးရဲ့ကုသိုလ်ဆိုတဲ့10ပါးအာကုသိုလ်ကုသိုလ်တို့ဒီပြုတ်လုတဲ့သဘာဝမှာအကြောင်းသဘောဝိဘက်ဆိုတာအကျိုးစိတ်အာကုသိုလ်နဲ့ကုသိုလ်ကအကြောင်းစိတ်ဝိဘက်ကအကျိုးစိတ်ကရိယာဆိုတာအကြောင်းလည်းမဟုတ်ဘူးအကျိုးလည်းမဟုတ်ဘူးကြောင်းကျိုးနှစ်ပါးကလွတ်တာကိုကရိယာဟုတ်လားသင်ရလားမသိဘူးစိတ်ပိုင်းမှာသင်နေပြီနော်အဲ့ဒါကိုမြင်တွေ့သိရမယ်ဒါကြောင့်ကာမစိတ်54ထဲမှာအကြောင်းစိတ်ကအာကုသိုလ်အကြောင်းက12ပါးရှိမယ်ကုသိုလ်အကြောင်းက10ပါးရှိမယ်အာကုသိုလ်အကြောင်း12ပါးကြောင့်အပယ်၄ပုံရောက်ကြရတယ်ကာမ17ပုံမှာဟုတ်တယ်လားကုသိုလ်စိတ်10ပါးကြောင့်ကာမ17ထဲက4ခုထည့်လိုက်ရင်ကျန်တဲ့ခုနှစ်ကကာမတုဂတိ9ပုံကိုရောက်ရတယ်ဒါကြောင့်ကာမကုသိုလ်ဆိုတဲ့မဟာကုသိုလ်ကိုလုပ်ရင်လူဘုံနဲ့နတ်ပြည်ထောက်ထက်ဆိုတဲ့ကာမတုဂတိ9ပုံကိုရောက်တယ်အာကုသိုလ်စိတ်12ပါးကိုလုပ်ရင်ကာမ17ထဲကအပယ်4ပုံကိုရောက်တယ်ဟုတ်လားရှင်ဒါကြောင့်ကာမစိတ်54ပါးမှာအကြောင်းစိတ်ပေါင်းသည်20ရှိမယ်အာကုသိုလ်က12ကုသိုလ်က10ဟုတ်ပြီနော်အာကုသိုလ်12ကြောင့်ကာမ17ထဲက17ပုံထဲကအပယ်4ပုံကုသိုလ်10ပါးကြောင့်ကာမ17ပုံထဲကကာမတုဂတိ9ပုံဟုတ်လားရှင်မှတ်မိရဲ့နော်ဒါဆိုရင်ကျမတို့ကာမဘုံမှာကျင်လည်စေတဲ့အကြောင်းကအာကုသိုလ်12ရဲ့ကုသိုလ်10ကိုဖယ်လိုက်ပြီအဲ့တော့ကာမကုသိုလ်10ပါးဆိုတာဘာတွေလဲဆိုတာအခုဒီဘုံပိုင်းမှာပဲအသေးစိတ်ထက်တင်မှာကုကာမကုသိုလ်တွေမဟာကုသိုလ်တွေဆိုတာဘာတွေလှူကမ်းပေးတမ်းပြီးတော့စွန့်ကြဲတဲ့ဒါနဆိုတာလည်းမဟာကုသိုလ်ကာမကုသိုလ်ပဲဟုတ်ပြီနော်သီလတွေစောင့်တည်နေတာလည်းမဟာကုသိုလ်ကာမကုသိုလ်ပဲတမထဘာဝနာတွေပွားများတယ်မေတ္တာပို့တယ်အရဟံဂုဏတွေပွားတယ်ဝင်လေထွက်လေမှတ်တယ်ဒါတမထဘာဝနာစိတ်ငြိမ်အောင်ထိန်းတယ်တမထဘာဝနာတွေကလည်းမဟာကုသိုလ်ပဲကာမကုသိုလ်ပဲယုံနယ်နေပေါ်မှာအိစာဒုက္ခအနတ္တလို့မှတ်နေတဲ့ဝိပဿနာကုသိုလ်ဘာဝနာကလည်းမဟာကုသိုလ်ပဲအဲ့ဒီမှာမှတမထဘာဝနာဆိုတဲ့ကုသိုလ်ကိုဟလာမေတ္တာပွားယုံတက်တက်ပွားယုံနေမှာကပဲအဲ့မေတ္တာတွေဇန်အဆင့်ကိုရောက်သွားရင်တမထမဟာကုသိုလ်ကနေရူပကုသိုလ်ပြောင်းသွားတယ်ဒါသိရမယ်ဝိပဿနာဘာဝနာတွေပွားနေတဲ့ယုတ်တရားနန္တရားပေါ်မှာအိစာဒုက္ခမှတ်နေတယ်ဒါကာမကုသိုလ်ပဲရှိသေးတယ်အဲ့ဒီကနေပွားရင်းနဲ့မက်ဖို့ရသွားပြီဆိုရင်တော့ဒါဒီလောကုတ္တရာလောကလွန်မြောက်သွားပြီဒါအသေးစိတ်တွေကဒီပုံပိုင်းမှာကွင်းဆက်တင်မယ်အဲ့တော့ကျမပြောချင်တာဒါကိုပြောချင်တာမဟုတ်ဘူး32ပုံမှာ32ပုံကိုပိုင်းချလိုက်လို့ရှိရင်ဒါလေးနည်းနည်းလေးကွင်းဆက်မြင်အောင်ပြောပြချင်လို့32ပုံကိုပိုင်းချလိုက်တဲ့အခါမှာမကောင်းတာကအပယ်4ပုံရှိမယ်ဟုတ်တယ်လားကောင်းတဲ့ပုံက29ပုံရှိတယ်ဒါကျမပြောခဲ့ပြီမကောင်းတဲ့ဘုံကိုဒုဂတိဘုံလို့ခေါ်ပြီးတော့ကောင်းတဲ့ဘုံကိုသူဂတိ9ဘုံသူဂတိလို့သုံးလားမသုံးလားသူအဲ့တော့သူဂတိဒုဂတိရှိတဲ့နေရာမှာအပယ်4ဘုံဆိုတဲ့ဒုဂတိဘုံကအာကုသိုလ်ကံနေကြောင့်ရောက်တာဟုတ်လားရှင်ဒါဆိုရင်သူဂတိ29ဘုံကဘာကြောင့်ရောက်မှာလဲကုသိုလ်တွေကြောင့်ရောက်မှာဟုတ်လားဓမ္မမိတ်ဆွေများအဲ့ဒီမှာမှဓမ္မမိတ်ဆွေတို့တည်ပြီးသားလေးနဲ့ပဲဒါအဲ့ဒီလိုကြေအောင်လှုပ်တာကိုလေစာစကားနဲ့ပြောရင်တယုတ်ခွဲတယ်လို့ခေါ်တာတယုတ်တွေခွဲတာအဘိဓမ္မာမှာကဏ္ဍသင်္ချာအရေးအတွက်တွေပါတယ်အဲ့ဒီလိုလေ့လာတာကိုတယုတ်ခွဲတယ်လို့သုံးတယ်ခွဲအောင်တယုတ်တွေကိုခွဲတဲ့အခါမှာကွဲကွဲပြပြကွဲသွားမလားမကွဲသွားလားဒါကြောင့်တယုတ်ခွဲရင်တယုတ်ကွဲသွားမှာပဲတယုတ်ကွဲသွားတယ်ဆိုတာအရင်အတွက်အတိအကျဘာဆိုတာတွဲကွဲသွားတော့တယုတ်ကွဲတယ်ကွဲတာဒီကွဲလို့ဟုတ်တယ်လားတယုတ်တွေကိုခြေသွားဖို့ကျမတို့သင်ကြားပေးတဲ့ဆရာမတွေဘက်ကတယုတ်ကိုခြေပေးရတယ်ခြေရင်ခြေတယ်ခွဲရင်ကွဲတယ်ဓမ္မမိတ်ဆွေများဘက်ကတာဝန်ကတယုတ်ဒီကွဲနေရမယ်တယုတ်ဒီခြေရမယ်ကာကြီးပါ ကွဲမယ်ကြည်မယ်ကျွန်တော်တို့တင်ကြားပေးတဲ့ဘက်တရားကြတော့ခါခွေးပါဟုတ်တယ်လားတရုတ်ကိုခြေရမယ်တရုတ်ခြေပေးတဲ့အားလျော်စွာဓမ္မမိတ်ဆွေတို့ဘက်ကတရုတ်ကြည်သွားပြီတရုတ်ခွဲပေးရမှာကျွန်တော်တို့တာဝန်တရုတ်ခွဲရင်ဓမ္မတို့မိတ်ဆွေတို့ဘက်ကတရုတ်ကွဲသွားမယ်ဒါကြောင့်အဘိဓမ္မာတက်လားမတက်လားဆိုတာအဘိဓမ္မာမှာတရုတ်တဲ့ဟုတ်ပြီလားအဘိဓမ္မာတက်မတက်ဆိုတာတရုတ်ကိုကွဲရလားတရုတ်ကြည်ရလားဆိုတာစစ်လေရှိတယ်ဒါကြောင့်ဆရာတော်တမတော်ကြီးတွေစီမှာကျွန်မမိတ်ဆွေတို့ကျွန်မတို့ကအခါအခွင့်သိရင်လေသွားပြီးတော့ရှောက်ထားကြုံတဲ့အခါမှာရှောက်မိတာရှိတယ်ဆရာတော်တမတော်ကြီးတွေကိုတနည်းအားဖြင့်ပြောရင်လေဟိုကောင်းတာလေးတွေလုတ်တယ်ဆိုတာအတိပေးကျင်တာလေပါလားမပါလားအရက်စကားနဲ့ပြောရင်နည်းနည်းလေးကြွားကျင်တာလည်းပါတယ်ဟုတ်တယ်လားတပည့်တော်တို့အဘိဓမ္မာတွေသင်နေတာနည်းနည်းလေးကြွားကျင်လားမကြွားကျင်လားအဘိဓမ္မာတွေသင်နေတယ်ဆိုဆရာတော်သမတော်ကြီးတွေကဘလောက်တယုတ်ကြည်တယ်လဲဆိုအောင်လေတယုတ်ကိုခြေကြည့်တယ်ပရမတ္ထတရားဘယ်နှပါရှိတယ်လဲဒါမျိုးပေါ့ကာမဘယ်နှပုံရှိတယ်လဲဘုံမောင်းဘလောက်ရှိတယ်လဲဒီလိုမျိုးတယုတ်ကိုမေးကြည့်တဲ့အခါမှာဓမ္မမေဆွေတို့ကကာမစတဘုံကာမစိတ်က54ဖျားအပေကက4ဘုံကြိုက်တဲ့ဘက်ကခြေမှာเนาะခြေတဲ့အခါမှာကိုကလည်းတောက်တောက်တောက်တောက်နဲ့တယုတ်ကကြင်ညက်နေရမယ်ခြေရင်ကြည်သွားမယ်ပဲခွဲပေးရတဲ့အတွက်ကြောင့်တယုတ်ကွဲသွားတာကာမစိတ်ရဲ့ကာမဘုံရဲ့ကွဲနေရမှာကာမစိတ်ပေါင်းကကာမဘုံပေါင်းကစတဘုံအဲ့ဒီလိုသွားရမယ်အာကုသိုလ်စိတ်ကအခုသူစိတ်17ပါးကြောင့်ရောင်းမဲ့ပုံကအပယ်လေးပုံဟောဒီလိုတန်းသိရမယ်ကုသိုလ်စိတ်ပေါင်းဘယ်လောက်ရှိလဲဟောအခုသူစိတ်က17ပါးကုသိုလ်စိတ်ပေါင်းဘယ်လောက်ရှိလဲ10ပါးတယ်ကျမမေးတာကာမကုသိုလ်လို့မမေးဘူးအခုသူစိတ်ပေါင်း17ပါးဟုတ်ပြီနော်အခုသူစိတ်ပေါင်းသည်17ပါးရှိမယ်ကုသိုလ်စိတ်ပေါင်းနဲ့ဆယ်နဲ့တရှိတယ်ရောလားအဲ့ဒါဓမ္မမိတ်ဆွေတို့တယုတ်တွေမကွဲဘူးခုခွဲကြည့်လိုက်တာဟုတ်လားဟုတ်လားဓမ္မမိတ်ဆွေကုသိုလ်စိတ်ပေါင်းသည်27ရှိတယ်အာဟုသိုလ်စိတ်က7လွယ်လွယ်လေးရဲ့တင့်နှစ်နှစ်တည်းဟုတ်တယ်လားကုသိုလ်စိတ်ပေါင်း27ကိုတယုတ်ခွဲကြည့်ရေကာမကုသိုလ်က10ဟုတ်လားဟုတ်တယ်နော်ရူပကုသိုလ်ကငါပါရူပဝဆရကုသိုလ်လို့ဆိုတဲ့ပေါ့အတူပြောတော့ရူပကုသိုလ်ပေါ့အရူပဝဆရကုသိုလ်ဆိုတဲ့အရူပကုသိုလ်က4ပါလောကကလွန်မြောက်တဲ့လောကုတ္တရာကုသိုလ်က4ပါဆိုပြီးတော့ကုသိုလ်စိတ်ပေါင်းသည်27ဟုတ်လားလဲမသိပါဘူး